ဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့ online လောင်းကစားနဲ့ cyber ရာဇဝတ်မှုလုပ်ငန်းတွေအတွက်မတင်ကြတဲ့နေရာတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးမြန်မာနိုင်ငံသားတစ်ချို့ပါဝင်လူ160ကျော်ကိုဖမ်းဆီးလိုက်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားနိုင်ငံသားအများစုပါဝင်ဖမ်းဆီးခံရသူတွေဟာ internet online ရာဇဝတ်မှုတွေကျူးလွန်နေကြောင်းလည်းတာဝန်ရှိသူတွေကဒီနေ့ပဲပြောခဲ့ကြတာပါ။စစ်တောင်းလမ်းရေးတွေအကူအညီနဲ့ဌာနဆိုင်ရာအသေးသေးကအာဏာပိုင်တရားရုံးဟာနိုင်ငံလယ်ပိုင်းလာပူမျိုးကအပန်းဖြေလုပ်ငန်းကိုစီးနင်းကစီးနင်းရှာဖွေခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာတော့တရုတ်83ယောက်အင်ဒိုနီးရှား80နဲ့မြန်မာ6ယောက်တိုင်ဝမ်2ယောက်နဲ့မလေးရှား1ယောက်ပါဝင်ကြောင်းလည်းပြောဆိုရပါတယ်။ဖမ်းဆီးခံရသူတွေကိုလွှဲမှုကြီးကြပ်ရေးဌာနကစုံစမ်းစစ်ဆေးဖို့မနီလာမြို့တော်ကိုလေကြောင်းကပို့ဆောင်ပြီးနေရက်ပြန်ပို့ကောင်းပြန်ပို့လိမ့်မယ်လို့လည်းပြောဆိုထားပါ။လောင်စားလုပ်ငန်းတွေကိုတားမြစ်ထားတဲ့တရုတ်နိုင်ငံကလူတွေကိုအထက်ကဝန်ဆောင်မှုပေးနေပြီးတရုတ်တွေအထက်ကလုပ်ကိုင်နေတဲ့ online လောင်စားလုပ်ငန်းတွေကိုနှိမ်နှင်းမှုသမ္မတဖာဒီမန်မာကော့စ်ဂျူနီယာကအမိတ်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းနှိမ်နှင်းမှုတွေလှုပ်ဆောင်လာတာပါဖိလစ်ပိုင်နိုင်ငံရဲ့ဥပဒေကိုလိလိရှုပ်ပြီးဥပဒေမဲ့လောင်စာလုပ်ငန်းတွေအကြီးအကျယ်ပေါ်ပေါက်နေရမှာနောက်ဆက်တွဲဖြစ်ငွေကြေးလိမ်လည်မှုလူမောင်းကုန်မှုညှဉ်းပန်းနှိပ်စက်မှုပြန်ပေးမှုနဲ့လူသတ်မှုစတဲ့တခြားရာဇဝတ်မှုတွေကိုပါကျူးလွန်နေတယ်လို့လည်းသမ္မတကပြောဆိုထားပါတယ်ခင်ဗျာ